မြန်မာနိုင်ငံနဲ့နေဇမ်မျိုးဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မျိုးမှာရှိနေတဲ့မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတသိန်းခွဲလောက်ကိုကိုဗစ်ရောဂါကာကွယ်ဆေးထိုးနိုင်နိုင်ခဲ့ပြီလို့အလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်မြန်မာရွှေပြောင်းလုပ်တာနှစ်သိန်းကျော်ရှိတဲ့အထက်ကတသိန်းခွဲလောက်ကိုဗစ်ကာကွယ်ဆေးထိုးပြီးတာဖြစ်ပါတယ်ဘာအထောက်အထားမှပြစရာမလိုပဲလူတိုင်းဆေးထ င်ငံလုံးအနှံ့ကိုဗစ်ကယောဂါကာကွယ်ဆေးထုတ်နှံပေးနိုင်ဖို့ရည်မှန်းထားရမှာတရားမဝင်အထောက်ထားမဲ့တွေကိုပါကိုဗစ်ကာကွယ်ဆေးကိုနေရာအနှံ့မှာလိုက်လံထိုးပေးနေပါတယ်2022ခုနှစ်မှာထိုင်းမြန်မာနယ်စပ်တွေပြန်ဖွင့်ဖို့ရည်ရွယ်ထားတဲ့နေဆက်ကတက်ပြီနဲ့မဲဆောက်မြို့မှာလည်းလူတိုင်းနှီးပါးကိုကိုဗစ်ကာကွယ်ဆေးထိုးနှံဖို့တိုက်တွန်းနှိုးဆော်နေပါတယ်အခုဆိုရင်တက်ပြီနယ်တွေကမဲဆောက်တစ်ခုတည်းမှာပဲမြန်မာတွေသသိန်းခွဲလောက်ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ခဲ့ပြီဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်မဲဆောက်ဆေးရုံကြီးရဲ့ထုတ်ပြန်ချက်ကတော့သသိန်းကျော်ပါပြီသသိန်းခွဲဝန်းကျင်လောက်ရှိတယ်ဆိုတော့မြန်မာအများစုပဲထိုးနှံနေတာမြတ်တရားတော်တော်များများတွေ့နေရဘာဖြစ်လို့မြန်မာတွေကထက်ကြွားထိုးရလဲဆိုတော့အကြောင်းနဲ့ဆက်ရှိတယ်နံပါတ်၁ကတော့မိမိတို့ရဲ့မြန်မာတွေကန်ဆောင်ထားတဲ့စားစားတန်းတွေလက်မှတ်တွေတက်တန်းတိုးတဲ့အခါမှာအဲ့ဒီကိုဗစ်ထိုးနှံပြီးစီကြောင်းအထောက်ထားစာရမပြနိုင်တက်တန်းတိုးလို့မရဘူးတစ်ချက်နောက်ကလမ်းခီးအသွားလာဈေးသွားဈေးလွာပို့သွားဒီလာတွေမှာအဲ့ဒီကိုဗစ်ထိုးနှံပြီးကြောင်းမပြနိုင်ဘူးဆိုဒေသဆိုင်ရာရဲရံတွေရစ်ပြီးတော့ငွေညစ်တောင်းခံနိုင်တယ
်မဲဆောက်မြို့မှာခံမှန်းချေမြန်မာ2သိန်းတဲ့မနဲ့ရှိနေပါတယ်ကာကွယ်ဆေးမထုံးနှံသေးရတဲ့သူတွေကတော့မြို့ပြင်နဲ့ဝေးတဲ့နေရာတွေကစိုက်ခင်းကလူတွေတောင်ရောင်တွေမှာလှုပ်လှုပ်ကြိုင်နေကြတဲ့သူတွေဖြစ်ကြပါတယ်ဒါပေမဲ့လည်းရက်ွက်လိုက်လိုက်လံထိုးပေးနေတဲ့အစီအစဉ်တွေလည်းလုပ်နေတာကြောင့်အများစုကတော့ကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့အခက်အခဲမရှိနိုင်ပါဘူးမဲဆောက်မြို့မှာလူစီကားတဲ့နေရာတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးမှာဖြစ်ကြောင်းအသိပေးကြေညာထားတဲ့အတွက်ဘယ်နေရာဘယ်ဒေသဘယ်မြို့နယ်ကမဆိုလာသူတွေကာကွယ်ဆေးထိုးနိုင်ကြပါတယ်အထောက်ထားလည်းမလိုအပ်တာကြောင့်လူတိုင်းထိုးနှံခွင့်ရကြပါတယ်။မဲဆောက်မြို့မှာရှိတဲ့အစ္စလမ်စာတင်ကျောင်းမှာလူ900လောက်ကာကွယ်ဆေးထိုးနှံခဲ့ကြသလိုတခြားမဲလမဖွတ်ဖတ်မြို့နယ်တွေမှာလည်းမြန်မာတွေကာကွယ်ဆေးထိုးနှံတာတွေရှိနေတယ်ဆိုပြီးပြည်ထောင်လုပ်ငန်းတွေလှုပ်ဆောင်နေတဲ့ကိုမန်းမျိုးမြင့်ကလည်းပြောပါတယ်
။ထောက်ထားမရှိတဲ့မြန်မာနိုင်ငံသားတွေရောထောက်ထားချင်းချင်းရှိမြန်မာနိုင်ငံသား900ကျော်သူတို့အဲ့ဒါဒုတိယအကြိမ်မြောက်နေနဲ့သူတို့အဲ့ဒါကိုဗစ်ကာကွယ်ဆေးထိုးပေးတယ်လေ။ဒီရော SKC ကမြန်စာပေါ့
ထိုင်းဆိုရကတနိုင်ငံလုံးအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ရင်မြန်မာပါဝင်နယ်စပ်တွေကိုပြန်ဖွင့်ဖို့ရည်မှန်းထားပါတယ်စုစုပေါင်းကိုဗစ်အတည်ပြုလူနာ 28,000 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာကာယောဂါကာကွယ်ဆေးနေရာနှံ့ထိုးပေးနေတာကြောင့်နေ့စဉ်အတည်ပြုလူနာအရေးအတွက်လည်းတိတိတသာကြာဆင်းသွားပြီးဒီနေ့နိုဝင်ဘာလ23ရက်နေ့အင်္ဂါနေ့မှာအတည်ပြုလူနာ9000ကျော်သာရှိပါတယ်အခုလိုမျိုးကူးစက်မှုတွေကျလာတဲ့အတွက်ထိုင်းအစိုးရကနိုင်ငံတကာခီးသွွားတွေကိုပြန်လည်ဖိတ်ခေါ်နေပြီးနေဆက်စီးပွားရေးပြန်ဖွင့်နိုင်ဖို့လည်းစီစဉ်နေပါတယ်ရှင်